ဒီ award ဆက်ပြီးအားရှာတိုင်းမှာတော့သူအမြင့်ဆုံးပဲလို့ပြောပြရပါတယ်ကျွန်တော်ရဲ့ team အနေနဲ့ရော publication အနေနဲ့ရောဒီ theme ကသူ့တစ်ခုအများရပြင်မယ်ဆိုလို့ရှိရင်အားကုန်စရာလည်းဖြစ်မယ်ပြီးတော့ဟိုဒီမြန်မာနိုင်ငံအတွက်ဆိုလို့ရှိရင်အရင်တော့ကမြန်မာတိုင်းစာရပူပါတယ်30 70ကျော်ရပူတယ်ဆိုတော့ကျွန်တော်အနေနဲ့အားလေးအားကြတယ်ဟိုကူလည်းဖြစ်ချင်တယ်ဟိုကျွန်တော်ရဲ့ newsroom ကျွန်တော်ရဲ့ team ပေါ့နော်အဲ့ဒီပုံမှာလည်းသူတို့confidence ရှိခြင်းနဲ့ဆက်ပြီးတော့ဝင်ပြိုင်ကြတာပ
ါဟုတ်ကဲ့ရှင်ဒီလိုသတင်းမီဒီယာအနေနဲ့လွတ်လွတ်လပ်လပ်ရပ်တည်ခွင့်ရအောင်ဒီငွေကြေးဆိုင်ရာအရာပေါ့နော်လွတ်လွတ်လပ်ဒီရပ်တည်အောင်စ조사ရတဲ့အခြေအနေပေါ့နော်အဲ့ဒါကိုရှင်းပြလို့ရမလားရှင
်ဟုတ်ကဲ့ဟိုကျွန်တော်တို့ကဟိုလက်ရှိမှာတော့ခုခရီးပတ်ဆိုင်တဲ့ပုဂ္ဂိုလ်ကလည်းပါကျွန်တော်နဲ့ကျွန်တော်ရဲ့ partner Sylvia so Mekisa ကစင်ဘူးဘေးစ်ပါသူက selling group ဆိုပြီးတော့ဆင်မူမှာကွန်ပလီရှိပါတယ်သူရဲ့အဓိကဘက်ဂရောင်းကတော့သူကရင်းနှောင်း CNBC မှာလုပ်ခဲ့တော့သူကဒီ podcast ကိုသူကပရိုလေးတိုင်းနေနေကြွချင်ပါတယ်ကျွန်တော်ကတော့ print ဘိုင်းဆိုင်ရာ background ပေါ့နော်ကျွန်တော် background ဆိုတော့ကျွန်တော်တို့ညအဲ့ဒီအတွက်ကြောင့်မလို့ found ပြီးတော့ frontier Myanmar ကို Pennet Media ပေါ့နော်ကုမ္ပဏီကထူထောင်ဖြစ်တာပါ2015စခဲ့ပါအဲ့
တော့အခုမြန်မာနိုင်ငံမှာအပြောင်းအလဲတွေလည်းဖြစ်လာပြီး NLD အယတအစိုးရလက်ထက်လည်းရောက်လာပြီဆိုတော့ကိုပိုင်သတင်းမီဒီယာတွေအနေနဲ့ပို့ပြီးတော့တိုးတက်လာမယ့်အနေအထားရှိပါသလားရှင
်ကျွန်တော်တို့အားလုံးကတော့ဒီ blue wave ပြော expect လုပ်ပါတယ်အများကြီးဒီထက်တိုးတက်လာဖို့ဒါပေမဲ့လည်းအခုကြောင့်တော့ဆင်မှာဟိုဖိတ်ပြီးတော့တူတက်မှုမမြင်ရသေးပါဘူးသူတစ်ခါဒီမီဒီယာကဏ္ဍနဲ့ပတ်သက်ပြီးတော့ပေါ့နော်ဒါပေမဲ့လည်းဘယ်လိုပြောအောင်လဲကျွန်တော်တို့ရဲ့တာဝန်ဒီဘယ်လိုပဲဖြစ်ဖြစ်မှန်မှန်ကန်ကန်ပြလိုက်မှုကင်းကင်းနဲ့ပေါ်ပြနိုင်မှုစာကျွန်တော်တို့မီဒီယာတွေလောက်အောင်လုပ်ဆိုတော့ဘယ်လိုပဲဖြစ်ဖြစ်တော့ကျွန်တော်တို့အကောင်းဆုံးတာဝန်အခြေဆုံးဖြစ်အောင်ကျွန်တော်တို့လုပ်နေပါတယ
်အခုဆိုရင်ပုံမှန်66ကကြီးနဲ့သတင်းမီဒီယာတွေကိုတရားစွဲဆိုမှုတွေရှိနေတဲ့ခါကျတော့ Frontier မြန်မာအနေနဲ့ရောသတင်းတွေကိုလွတ်လွတ်လပ်ဖော်ပြတဲ့နေရာမှာဟိုအခက်အခဲတွေဘယ်လိုရှိလဲရှင
်။ Think on what kick ရတော့လေကျွန်တော်တို့တရားခဲတယ်မဟုတ်ပါဘူး66ကကြီးဆိုတာအားလုံးနဲ့အကျုံးဝင်အားလုံးနဲ့ပတ်ဆိုင်ပြီးတော့အားလုံးကဒီ risk ကိုယူပြီးတော့ထုတ်ပြန်ကြတာပါပဲ။ကျွန်တော်ရဲ့ editorial policy ကကျွန်တော်တို့ဒီ criticize လုပ်တယ်။ဒါပေမဲ့သူတယောက်ပြီးတော့အသင်းဖွဲ့တစ်ခုခု organization အရင်ကရောတိုက်ခိုက်တာမျိုးမလုပ်ဖိုင်နဲ့ထောက်ပြဝေဖန်မှုပဲကျွန်တော်တို့အပြည့်သဘောဆောင်တဲ့ထောက်ပြဝေဖန်မှုနဲ့ပဲကျွန်တော်တို့သွားပါတယ်ခင်ဗျာသတင်းမီဒီယာလွတ်လပ်မှုဆိုတဲ့အပိုင်းမှာတော့ဟိုဘယ်လိုပဲပြော66ကကြီးလို့ risk ကတော့ဟိုနေစင်တဲ့အပြားရှိနေပါတယ
်မြန်မာနိုင်ငံမှာအခုဘာသာရေးလူမျိုးရေးကိစ္စတွေပေါ့နော်အဲ့ဒီဟာတွေကိုဒီသတင်းမီဒီယာတွေဒီတင်ပြတိုင်းမှာလွလွလလပ်တင်ပြခွင့်ရသလားဘလောက်တိဟိုအခြေအနေမျိုးကြီးဟိုရှိခဲ့လဲရှင
်အခုကသူ့အပင်အပွဲတွေနဲ့သူ့အုပ်စုတွေနဲ့သူတို့ပေါ့နော်အဲပြီးတော့ဒီသူတစ်ဖက်ဒီ Facebook မှာကဟို fake account တွေနဲ့တံတရားတိုက်ခိုက်ဟို attack တုံးနေကြတာပေါ့ကျွန်တော်တို့အနေနဲ့ကတော့ကိုကြီးတော်ကိုမတိုက်လို့ဝေဖန်တာမျိုးပြင်းပြခံတဲ့ဝေဖန်မျိုးတွေအထီးကိုကျွန်တော်တို့လည်းခံရပါတယ်ဒါပေမဲ့ဘယ်လိုပြောကျွန်တော်တို့ရဲ့ရက်တီချက်မှန်ဖို့ပဲအရေးကြီးပါတယ်ပါသာရေးလူမျိုးကြီးကပြည်내မှာမဆိုပြည်내ငံမှာမဆိုဆန်းစစ်ဖြစ်ပါတယ်ကျွန်တော်တို့ကတော့ဖြစ်ပြီးမုန်းပြီးဟိုဘာမှကင်းကျင်းပေါ့နော်ဘာမှမရှိပါဘူးဟိုဖြစ်တဲ့အတိုင်းပဲကျွန်တော်တို့အမှန်ဆုံးတင်ပြဖို့အတွက်ကိုအများကြီးကြိုးစားနေပါတယ်အ
ဲ့အတွက်ကောချင်းချောက်ခံရတာမျိုးရောရှိပါလားရှင
်ကျွန်တော်တို့အသင်းအဖွဲ့အနေနဲ့တော့အနေနဲ့ကတော့ဟို organization အနေနဲ့ကတော့ဒီမှာချင်းချောက်တာမျိုးမရှိဘူး။ဒါပေမဲ့ကျွန်တော်တို့ရဲ့ reporter ရေဖွင့်တော့ချင်းချောက်တာမျိုးလိုက်ခံပါလိမ့်မယ်။ hate comments ကြီးပြီးတော့ဟို death threat ကြီးအဲ့ဒါမျိုးတွေတော့လာပါတယ်။ normal တော့မှဖြစ်တဲ့ကိစ္စဆိုလို့ရှိရင်ကျွန်တော်စီကကိုမျက်ကျော်သူဆိုအဲ့ဒီကိုရောက်နေတယ်။အဲ့ဒီကိုရောက်ပြီးတော့ report လုပ်တဲ့အချိန်မှာပြီးလို့ချင်းချောက်ခံမျိုးတွေရှိပါတယ်။